ရတာမဟုတ်ညင်းစသည်အထေဝထုနဲ့တကွသင်လာလိုက်လုံငယ်ခဲနဲ့တကားလဲပြီးတော့အဲ့ဒီအမည်တွေဘာဘာဆိုတဲ့အမည်တွေနဲ့နောက်ပြန်ပြီးတော့အထာတာစဉ်းစားပြီးသူရတာတွေပေါ်နေတာကိုအခုရှင်မပြီးစားနေတဲ့ယောဂီမှာတော့ဉာဏ်စကားရောက်လာတဲ့အခါမှာပထမစာတိဝိသိဆုံးသွားတဲ့နောက်ရှင်မတဝိသိကဝင်လာတယ်ရတာတိပြီးရဲ့ဆိုရင်ရပါရောက်တိပြီးရဲ့သူကယင်တိပြီးသွားအဲလိုပေါ်လာတော့ပေါ်လာပြီးတော့စာတိရတဲ့ရတာရောစာတိရဲ့စိတ်ရောပျောက်သွားတာကိုသူကသိတယ်ပြီးရဲ့ဆိုရတာလေးလည်းကြောက်သွားပြီးရဲ့စိတ်လေးလည်းကြောက်သွားရတာသိရဆိုရင်သိတာလေးလည်းကြောက်သွားမှတ်တာလေးလည်းမှတ်သိတဲ့စိတ်ကလေးလည်းကြောက်သွားအဲဒါရှိရလည်းကြောက်နောက်ကလည်းကြောက်သူကအရင်ကဒီပျောက်ပျောက်သွားတာရင်ဒီလိုသိပြီးသွားတယ်ဒါကြောင့်ဉာဏ်စဉ်းစားပြီးရတာခံနဲ့ဝိရိစိတ်တွေကသိခွင့်မရတော့ဘူးဒီလိုရတာခံနဲ့ဝိရိစိတ်တွေသိခွင့်မရတဲ့အတွက်ရတာမပေါ်ပဲမင်းစက်ပန်းနဲ့ပြည့်ဒါကြောင့်ယောဂီမှာမလွဲတာလို့သာစားနေရပါဇာကတော့ဘာမှမပေါ်ပဲဖြစ်နေတာတည်းအဲ့ဒါဟာဉာဏ်ဝယ်ထင်းနေတာပါပဲတချို့များဇာရင်ဇာရင်ဒုက္ခတွေထင်းတာလို့အလိုလိုမစားကျင်တဲ့စိတ်တွေကဖြစ်လာတာနဲ့စားနေကြအတိုင်းပြည့်ပြည့်စုံစုံမစားတော့ဘဲနဲ့အပြစ်သားလိုက်တာတွေတောင်ရှိပါသေးတယ်ပြီးတော့သုတိယာမှာလဲကြောစရာမကောင်းတော့ဘူးဒီကုကျန်စရာမှာလဲခုနကပြောခဲ့တဲ့အတိုင်းကြောစရာမကောင်းတော့အားလုံးဓဝါ၆ပါးကဘောလာဓညတွေဟာပြင်းစရာညင်းဝေးစရာတွေကြီးဖြစ်ပြီးထင်းနေပါတယ်သူပြောကြတာတွေဟာနိဗ္ဗာန်ညာမှာဖြစ်တတ်တဲ့သဘောတွေပါပဲ။ဒီညီငယ်ပုံတွေကအချို့ပုဂ္ဂိုလ်မှာလွန်လွန်ကဲကဲတော်တော်များများဖြစ်နေတတ်ပါတယ်။ချို့ပုဂ္ဂိုလ်မှာတော့အတော်အသင့်လောက်ပဲဖြစ်တတ်ပါတယ်။အဲဒီလိုညီငယ်နေရာကလွံ့မြောက်ခြင်းတဲ့စိတ်တွေလဲပေါ်လာပြန်တယ်။ညီငယ်မှာတော့လွတ်ချင်တော့တာပေါ့။ဒနာမစက်ဖြစ်ဖြစ်နေတာကြီးပဲ။ဘာမှမကောင်းဘူး။ဒါတွေအကုန်လုံးချုပ်ငင်းသွားမှကောင်းမယ်လို့ဒီလိုလဲသဘောကျလာတာပါလေအဲ့ဒါမုံသီရိကုမြတ်ညာပဲအဲ့ဒီမှာအကုန်လုံးချုပ်ငင်းနေဆိုတာနိဗ္ဗာန်တရားပဲဒါကြောင့်အဲ့ဒီလိုသဘောကျပြီးလွတ်မြောက်ခြင်းတာဟာနိဗ္ဗာန်စိတ်ကိုတကယ်ရောက်ခြင်းတဲ့သဘောပါပဲနိဗ္ဗာန်ကိုရောက်ခြင်းတော့ဘယ်လိုလုပ်ရမလဲဆိုရင်ရောက်အောင်လို့အထူးအားထုတ်ပြီးတော့တပံကြည့်ရပြန်တာပါပဲအဲ့ဒါကိုပဋိသင်္ခါညာခေါ်တယ်အဲ့ဒီလိုအထူးအားထုတ်ပြီးရှုတဲ့အခါမှာအနိစ္စဒုက္ခအနတ္တသဘောတွေကပိုးပြီးထင်ရှားလာတယ်။အထူးအားဖြင့်တော့ဒုက္ခသဘောတွေကပိုးပြီးထင်ရှားတတ်ပါတယ်။ဒီပဋိသင်္ခါညာကိုလွန်သွားရင်တော့သင်္ခါရုပ္ပကညာကိုရောက်သွားတယ်။ဒီညာရောက်တော့ယောဂီမှာအမနာတ္တသာပါတယ်။အထူးကြောင့်ညာမဆက်ရဘဲနဲ့အမှတ်တိလေးတွေကသင်္ေမှုမှုဖြစ်ပြီးအထူးကောင်းနေတယ်။ကောင်းနေပုံကတော့ထိုင်ပြီးမှနေတယ်ဆိုရင်အစာတိုင်းနည်းနည်းလောက်ပဲကြောင်းကြဆိုင်ပေးလိုက်ရတယ်။အဲဒီကနောက်တော့သူစင်းတဲ့သူတိတိပြီးသွားနေတယ်။နာယီစိတ်ကလေးများတော်ပေးထားလိုက်တော့သူကသူသွားနေတယ်လို့ပါပဲ။ဒနာယီလောက်တင်းမှာတော့အနေထိုင်လည်းမပြင်ရဘူး။အမှားလည်းပြည့်မသွားဘူး။ကောင်းမြတ်ကောင်းနေတယ်။ဉာဏ်မရောက်ခင်ရှိရှိဉာဏ်တွေတုန်းကတော့ကောင်းနေရတဲ့ကပဲမဲ့အနောက်ချက်တမျိုးမျိုးကြောင့်ဘဲမကြခင်အခြေပြည့်ပြည့်သွားတာတဲ့။အပန်းကြာစီစိတ်ရောက်သွားပြီးတော့လည်းအခြေပြည့်သွားတာတဲ့။လက်သက်စိတ်ကူးတွေပြင်ထွက်ပြီးတော့လည်းအခြေပြည့်သွားတာတဲ့။ညောင်းနာပူရာနာရရတာချောင်းဆိုတာဒီလိုဒုက္ခဝေဒနာတွေပေါ်လာလို့လည်းခြေပြက်သွားတာတည်းအဲဒီလိုအခြေပြက်တဲ့သားလို့ပြန်ပြန်ပြီးအခြေတည်မှရတာတွေကလည်းတော်တော်များခဲ့ပါတယ်အခုဒီညာကြတော့သိနေကြတာပဲအဲဒီလိုပြက်တယ်မရှိတော့ဘူးအတန်ကြရင်လည်းအဲဒီအတန်ကိုဘူးမဆိုင်ဘူးမယုံလေးပဲမှတ်သွားတယ်ပြီးတော့လည်းပေါ်ရပေါ်ရကိုအခြေမပြက်ပဲပြန်ပြီးတော့မှတ်သွားနိုင်တယ်ပြီးတော့အပြင်ထွက်တဲ့အလွတ်စိတ်ဆိုတာလေဒီညာကြတော့လုံးလုံးမရှိဘူး။ကောင်းတဲ့အာယုန်တွေကိုတွေ့ရလို့လဲနေတဲ့ချင်းဝမ်းမြောက်ဝမ်းသာခြင်းမရှိဘူး။မကောင်းတဲ့အာယုန်တွေတွေ့ရလို့လဲစိတ်ပြေခြင်းလုံးမသာခြင်းကြောက်ခြင်းမရှိဘူး။ညောင်းနာပူရနာရာဒီလိုဒုက္ခဝေဒနာတွေကတော့ပေါ်လာတယ်လို့မရှိပါဘူး။ပေါ်လာပြန်ရင်လည်းမနေသာအောင်မဆိုးမှတ်လို့နိုင်ပါတယ်။ယာနာတို့ချောင်းဆိုးတို့ဒီလိုဒုက္ခဝေဒနာတွေကတော့မူလကရှိနေတော့ဒီသင်္ခါရုပ္ပခါညာအမှားကောက်နေတဲ့အခါကျတော့ကြောက်နေပါလေ။တချို့မှာတော်တော်ကြီးကျယ်တဲ့ယောဂါတွေတောင်းညာရောက်တော့ကြောက်သွားတာပါသေးတယ်။လုံးလုံးမကြောက်တော့အဲဒီလိုအမှားကောက်နေတိုင်းမှာတော့သက်သာခွင့်ရနေပါလေ။ဒါကြောင့်အမှားကလေးတွေကဒနာယီလောက်တော့ရှင်မကျယ်ဖဲနဲ့ သူ့စိတ်နဲ့သူတည်တည်ပြီးတော့သွားနေတော့သွားနေပါတယ်အကျိုးပုဂ္ဂိုလ်မှာနှစ်နာရီသုံးနာရီလဲတော့တမန်တဲ့အချင်းချင်းဖဲသွားပြီးတော့နေတတ်ပါတယ်အဲဒီလိုနှစ်နာရီသုံးနာရီကြာတော့လဲကိုယ်မှာပြန်မှန်းခြင်းလည်းမရှိဘူးအချင်းကလည်းကုံမမသိကုံသွားတယ်ဘယ်မှကြာသေးဘူးလို့တော့မှထင်တတ်ပါသေးတယ်ငွေဥရုဝိုက်တဲ့အခါများညဉာနဲ့ဒီမှရောက်နေရင်သိကောင်းတာပေါ့သူများတွေကပူတယ်အိုက်တယ်လို့ညဉ်ညူနေကြပေမဲ့ဒီညာနဲ့ဒီမှရောက်နေတဲ့ပုဂ္ဂိုလ်ကတော့ဒီမှအိမ်မှာမသိရပဲရှိနေတတ်တယ်။ဒီနေ့လုံးချင်းအားလည်းမကြခင်ကုံသွားတယ်လို့ထင်ရတတ်တယ်။ဒီညာကအမနာကောင်းတဲ့ဝိပဿနာညာမှာပဲ။ဒါပေမဲ့ဒီညာစစ်မှလည်းပဲကြောင်းကြမှုတောင်းတမှုလုံးနေတာမြစ်သက်သာရနေတာအဆရှိတဲ့အန္တရာယ်ကလေးတွေကတော့ရှိသေးတာပါပဲ။အဲဒါလေးတွေကိုမပယ်နိုင်ရင်ရှိကိုမတိုးတက်နိုင်ပဲလည်းရှိနေတတ်ပါတယ်။အဲဒါလေးတွေကိုပယ်ရှားပြီးတော့ရှုမှတ်သွားရင်တော့အရိယာမညာရောက်သွားဖို့ပဲရှိပါတော့တယ်။ဒါကြောင့်သွေမှုကင်းပြောင်းမလန်းပေါ့ဆက်ရောက်နိဗ္ဗာန်ပြီလို့သံဘုရားဆိုထားတာ။နာမရူပပရိစ္ဆေဒညာကစသည်သင်္ခါရုပ္ပကညာတိအခုပြောလာခဲ့တာတွေဟာသွေလမှုကင်းပြောင်းပြီးအဲ့ဒီမလန်းပေါ့ပုံတွေပဲ။ဘယ်လိုလဲဆိုတော့ကောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်၊မြင်တယ်၊ကြားတယ်၊ကြွေးတယ်၊စတဲ့စသည်ဖြင့်ရှုမှတ်တယ်၊ရှုမှတ်တိုက်ဒီမှာမြောင်းเจ้าညာဆိုင်ပေးနေတဲ့အထုံမှုဆိုတာပါတယ်အဲ့ဒါကမဂ္ဂင်7ပါးထဲမှာတမ္မာဝါယာမခေါ်တဲ့မဂ္ဂင်တရားပဲပြီးတော့အမှားရတဲ့သတိလည်းပါတယ်အဲ့ဒါကတမ္မာသတိမဂ္ဂင်ပဲပြီးတော့ဒီမှာမြည်တဲ့အာယုန်နဲ့ဝင်းဝင်သွားတယ်လို့အာယုန်မှာကကပီတင်းနေတဲ့တမ္မာတွေလည်းပါတယ်အဲ့ဒါကတမ္မာတမ္မာတိမဂ္ဂင်ပဲအဲ့ဒီ3ပါးကိုတမ္မာတိမဂ္ဂင်3ပါးလို့ခေါ်တယ်ပြီးတော့အဲ့ဒီတမ္မာတိနဲ့ကကပီသုဇိုင်းမိယာအာယုံကိုတောင်းနှင်းလို့ကြားတဲ့သဘောမျှပဲမြင်သိတဲ့သဘောမျှပဲဖြည်းဖြည်းပြည့်သွားတဲ့သဘောမျှပဲမမြဲတဲ့သဘောမျှပဲစသည်ဖြင့်ဉာဏ်ရှင်မိတဲ့ဝိတက်ဆိုတာလည်းပါတယ်အဲ့ဒါကသမ္မာသင်္ကပ္ပမဂ္ဂင်ပဲဒီနေရာမှာဉာဏ်ရှင်မိတယ်ဆိုရင်မယ်လို့စိတ်စိတ်နဲ့အကြာကြီးတွေးတော့ကြားနေရတာတော့မဟုတ်ပါဘူးရှင်မလိုက်ဒီနေ့တည်းကြိုင်နဲ့အဲ့ဒီရှင်မမိတဲ့အာယုံတော့လှန့်တက်သွားသလိုသိဦးလေးတက်တက်သွားတဲ့သဘောပါပဲသူ့ကိုအကြောင်းပြုပြီးတော့သူနဲ့ရှင်မဲ့နန္တရားတွေဟာအဲဒီအာယုံကိုတက်ရောက်ပြီးတော့အာယုံပြုရတဲ့အတွက်သူ့ကိုအဘိညာရောပနာလက္ခဏာရှင်ဘက်တရားတွေကိုအာယုံပေါ်တင်ပေးခြင်းသဘောရှိတယ်လို့သာကတာမှာမိဆိုထားပါတယ်ပြီးတော့အဲဒီတက်ရောက်မိတဲ့အာယုံကိုတောင်းနှင်းလို့ကြားတဲ့သဘောမျှပဲအာယုံကိုမသိရတဲ့သဘောမျှပဲမြင်သိတဲ့သဘောမျှပဲအယုံမသိတဲ့သဘောမျှပဲဖြစ်ပြီးပြက်သွားတဲ့သဘောမျှပဲမမြဲတဲ့သဘောပဲစသည်ဖြင့်အမှန်တိုင်းသိမြင်သဘောကျသွားတဲ့အသိဉာဏ်ကလည်းပဲမှတ်တိုင်းမှတ်တိုင်းပါတယ်အဲ့ဒါကသမာဓိတိမဲ့ခင်ပဲအဲ့ဒီသမာသင်္ကပ္ပနဲ့သမာဓိတိကိုပညာမဲ့ခင်လို့ခေါ်တယ်သမာဝါစာသမာကမ္မရသမာအာဇီဝဆိုတဲ့သီလမဲ့ခင်၃ပါးကတော့ဝိပဿနာမရှိမရှိဖို့သီလဆောက်တည်တဲ့ကပြည့်စုံပြီးလာခဲ့ပါတယ်ဒီနည်းအားဖြင့်ဆိုရင်သူမိတာအယုံနဲ့စသည်မိစ္ဆာဝါစာဆိုတဲ့မသိတော်တဲ့ပြောဆိုမှုလည်းမဖြစ်နိုင်ဘူးမိစ္ဆာကမန္တာဆိုတဲ့မသိတော်တဲ့ပြုမှုမျိုးလည်းမဖြစ်နိုင်ဘူးမိစ္ဆာအာဇီဝါဆိုတဲ့မတရားတဲ့တမွေးမှုမျိုးလည်းမဖြစ်နိုင်ဘူးဒါကြောင့်ရှုတိုင်းရှုတိုင်းသီလမဲ့ခင်ကိစ္စတွေလည်းပြီးနေပါတယ်အခုပြောခဲ့တဲ့အတိုင်းမဂ္ဂင်7ပါးတရားတွေဟာရှုမှတ်တဲ့စိတ်တိုင်းရှုမှတ်တဲ့စိတ်တိုင်းစိတ်တိုင်းမှာပါဝင်နေတယ်အဲ့ဒီမဂ္ဂင်တရားတွေဟာသွေမှုကင်းပြောက်ပြီးတော့ပေါ်ပေါက်လာတဲ့ဝိပဿနာမဲ့လမ်းပါပဲဝိပဿနာမဲ့လမ်းကဘုရားပြောခဲ့တဲ့အတိုင်းသင်္ခါရုပ္ပကညာတိုင်အောင်အစဉ်တိုင်းဖောက်လာရတယ်ဒီလိုလမ်းဖောက်လာလို့သင်္ခါရုပ္ပကညာကကြီးကျယ်လာတဲ့အခါမှာသူ့ဖြစ်ဖြစ်စဉ်တိုင်းအရိယာမဲ့ကိုဆက်ရောက်သွားတော့တာပါပဲဆက်ရောက်သွားပုံကတော့ဒီသင်္ခါရုပ္ပကညာကကြီးကျယ်ပြီးအပြည့်လာတဲ့အခါမှာအမတိတွေကထူးခြားပြီးနှင်းများလာတယ်အဲဒီလိုနင်းတည်ရင်တည်ရင်နဲ့အငိမ့်နာနိဗ္ဗာန်ကိုဖြုတ်ခွနဲ့ကြရောက်သွားတယ်ဒီလိုကြောက်တာကလည်းအဆန်းသားပဲမရောက်ခင်စောစောတိုင်းကယူတင်ပြီးသိထားဒါလည်းမဟုတ်ဘူးရောက်နေတော့လည်းဆင်ခြင်နိုင်တာမဟုတ်ဘူးရောက်ပြီးမှပြန်ဆင်ခြင်နိုင်တယ်လူလူချင်းချင်းတို့ရတာပြန်ပြီးဆင်ခြင်မိတာပေါ့အဲဒီလိုပြန်ပြီးဆင်ခြင်မိတာကိုပြစ္ဆေကနာညာလို့ခေါ်တယ်အဲဒီလိုပြန်ဆင်ခြင်တဲ့အခါကျမှအမသီကလေးတွေမြန်လာရာကနေပြီးငင်းညာကိုရောက်သွားပုံရောငြိမ့်နေပုံရောအဲ့ဓာတွေကိုသင်ကြားတွေ့ရတယ်ငြိမ့်နေပုံကနိဗ္ဗာန်ပဲငြိမ့်ရရောက်သွားတာကအရိယာမဲ့ပဲအဲ့ဓာတွေဟာ မလန်းပေါက်ပြီးနိဗ္ဗာန်ဆက်ရောက်သွားပုံတွေပါပဲဒါကြောင့်သေမှုကင်းပြောင်းမလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီလို့ဆောင်းဘုရားဆိုထားတယ်ကဲဒါကိုဆိုကြရမယ်သေမှုကင်းပြောင်းမလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီဆိုနိဗ္ဗာန်ရောက်ခြင်းရင်အရင်လိုတာကဘာလဲဆိုရင်ဇေလမှုပင်ပြောင်းအာထုတ်ဖို့ပါပဲအတိလူတွေမှာနေရာတကာကဇေလမှုတွေရှိနေတယ်နေရာကလည်းဇေလနေတယ်ကြာရတွေ့ရသိရတွေကလည်းဇေလနေတယ်မြဲတယ်လို့လည်းဇေလနေတယ်ချမ်းသာတယ်ကောင်းတယ်လို့လည်းဇေလနေတယ်အသက်ကောင်းငါကောင်းတရားကောင်းပဲလို့လည်းဇေလနေတယ်အဲ့ဒီဇေလနေအကုန်လုံးကျင့်ကြအောင်အားထုတ်ဖို့ပါပဲအဲဒီလိုအားထုတ်တယ်ဆိုတာလဲစိတ်တိုင်းစိတ်တိုင်းချူမှတ်နေရတာကိုဆိုတာပါပဲမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းမပြတ်ချူမှတ်နေရတာကိုပြောတာပါပဲအဲဒီလိုချူမှတ်နေရင်ဇွလမှုတွေအကုန်လုံးကျင့်ပြောက်သွားမယ်အဲဒီလိုဇွလမှုတွေကျင့်တော့အရိယာမဖြစ်ပေါ်ပြီးနိဗ္ဗာန်ရောက်သွားမယ်ဒါဟာဒီလိုဖြစ်စင်ပါပဲ။ဒါကြောင့်จิตတိုင်းမရှုယုံနာစုသွဲမှုကင်းပြောက်သည်သွဲမှုကင်းပြောက်မလန်းပေါ့ဆက်ရောက်နိဗ္ဗာန်ပြီလို့သံဃာကဆိုထားတယ်။အခုခေါ်ခဲ့တဲ့သံဃာတွေဟာအရင်ကကတော့ကိုယ်ဘုတ်ပဲရှိပါတယ်။จิตวิปัตตนาญาဆိုတာပဲအရှု၍ဖြစ်သည်နိ။သေလာနိုင်ရာငါးခန္ဓာမှာစွာရှိ၍ဖြစ်သည်သို့ဘေကျိုးငါဒုက္ခနာဘေကရှိရပါသည်နိမစွဲဖို့ရာဖြစ်စေမှာမှာစွာရှိရပါသည်ငါဖြစ်ခိုင်းမရှိယုံနာစုစွဲမှုဝင်ရောက်သည်၆ငဲတယ်ကောင်းနေငါကောင်းနေတကယ်ထင်သာသည်ခွန်ဖြစ်တိုင်းမရှိယုံနာစုစွဲမှုပင်ပြောက်သည်မမြဲစင်းရဲ့သဘောပဲညာနဲ့ရှင်းတော်သည်ကိုသဲမှုကင်းပြောက်မလန်းပေါ့ဆက်ရောက်နိဗ္ဗာန်ပြီတဲ့ဒီသံဃာကိုယ်ကဝိပဿနာခြေခံတရားမှာမူရင်းနေပါပဲဒီမူရင်းညွှန်ကြားချက်တွေဟာဝိပဿနာရဲ့မူရည်စည်းတွေပဲဝိပဿနာဆိုရင်ဒီမူရည်စည်းနဲ့ညွှန်ရမယ်ဒီမူရည်စည်းနဲ့မညီရင်ဝိပဿနာအဖြစ်မဖြစ်နိုင်ဘူးဒါကြောင့်ဉာဏ်ကြားချက်တွေကိုဝိပဿနာရှုနည်းမူရစီလို့ဘုန်းကြီးကအမည်ပေးထားတယ်။အဲဒါကိုမာတာသိသိထားရမယ်လို့ညီကုန်းတို့အနေနဲ့နောက်ဆုံးသံဃာ့ကလေးတစ်ခုလည်းပေးထားပါသေးတယ်။ဒါဆက်ဝိပဿနာရှုနည်းမူရစီသိသိထားရမည်တဲ့။ဒါကတော့အမှားစကားကလေးပါပဲ။ကဲအဲ့ဒီမာရန်ကလေးကိုဆိုကြရမယ်ဝိပဿနာရှုနည်းမူသေးစီသိင်းစီထားရမည်ဆို
ဝိပဿနာရှုနည်းမူသေးစီသိင်းစီထားရမည်ဝိပဿနာရှုနည်းမူသေးစီသိင်းစီထားရမည်ဝိပဿနာရှုနည်းမူသေးစီသိင်းစီထားရမည်
ဝိပဿနာအခြေခံတရားကတော့ဆုံးသွားပါပြီ။အာဘိစကားလောက်ပဲလို့ပါတော့တယ်။မြတ်စွာဘုရားတရားဟောတော်မူတဲ့အခါတရားနာပရိသတ်တွေဟာတရားနာရင်ပဲနှလုံးသွင်းရှုမှပြီးတရားဓုတွေကိုရရပြီးသွားကြတယ်။အဲဒီလိုတရားရသွားတာတွေဟာတရားတစ်ပွဲတစ်ပွဲမှာကိုအင်မတန်များပါတယ်။ဒါသာလေးတစ်ပုဒ်လောက်ဟောတဲ့အခါမှာလဲဒါသာအဆုံးမှာတရားဓုရသွားတဲ့ပုဂ္ဂိုလ်ဥယေဟာမနေဘူးအဲ့ဒါကိုအထက်ထာကဒေသနာပရိယောသာနေဒေသနာတော်ယဆုံ၌သူတို့ရာတိတိယပါဏသဟာသနံ7400သောတတ္တဝါတို့အားဓမ္မာဘိသမယောတရားဓုကိုရာခြင်းသိခြင်းသည်အဟောသည့်ဖြစ်လေသည်လို့ဒါလိုဟောပြထားတာပါလေအဲ့ဒါကိုတွေ့ရတော့တချို့ကပြောကြတယ်တရားဓုက
ကျရလွယ်ပါလား
ဒီတိုင်းဆိုရင်ကျလွယ်တာပဲ
အခုကာလအတော့အမြဲတမ်းအားထုတ်နေတာတောင်မရနိုင်ဘူးဘာကြောင့်ဒါလောက်ကွာခြားနေရသလဲစသည်ဖြင့်ဗာမယာမကင်းတဲ့အနေနဲ့ပြောတာကြတယ်ဒီနေရာမှာသတိပြုစရာကတော့အဲဒီလိုပြတဲ့သက္ကတာဟာဝိတုကြောင့်လောက်သာဗရာဏပြုပြီးပြနေတဲ့ယာဌာနဖြစ်နေတယ်ဆိုတာရယ်ဘုရားကြောင့်တည်းပြနေရမှာတရားတို့ရသူတွေရဲ့အခြေခံအကြောင်းရင်းတွေပါပေါ်ပြရမဖြစ်နိုင်ဘူးဆိုတာရယ်ဟောတဲ့ဖရာရောနားတဲ့သူတွေရောပုဂ္ဂိုလ်တို့တွေဖြစ်ကြတယ်ဆိုတာရယ်အဲ့ဒါတွေကိုသတိပြုဖို့လိုပါတယ်ဓမ္မဗရာထကထာလို့ဘုရားကြောင့်လောက်ကိုသာဗရာဏပြုပြီးတော့ကြားဆုံနေတဲ့အခါမှာတရားအထုပ်ပုံတွေကိုထဲသွင်းပြီးပြနေရင်ကျဲလဲအလွန်ကျဲသွားမယ်ကြီးကျူလေးလာတဲ့သူတွေမှလည်းတောင်းလေးသွားမယ်ဒါကြောင့်အဲဒီဂါရာစဒီမှာထုံတော့ပြီးတရားနာတဲ့သူတွေနှလုံးသွင်းပုံကိုမပြတော့ပဲအဲဒီဒေသနာနဲ့ဆင်းလျော်တဲ့ပုဂ္ဂိုလ်တွေမှအကျိုးရသွားပုံလောက်ကိုသာပြသွားတယ်လို့လည်းမှတ်သင့်ပါတယ်အမှန်ကတော့အဲ့ဒီလိုတရားနာရင်တရားတို့ရသွားကြတဲ့ပုဂ္ဂိုလ်တွေဟာတချို့ကဈေးဘုရှိရှိဘဝတွေကပါရမီတို့ပါလာတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့ဒီလိုပါရမီတို့ပါလာတဲ့ပုဂ္ဂိုလ်တွေဟာလူကြီးတသက်လည်းမဟုတ်ပါဘူးငါတွေဇမားတွေလည်းအများကြီးပါပါတယ်တချို့ကတော့ယခုဘဝတွင်ရှိဖို့ကလေးကတရားနာဘူးပြီးတရားအားထုတ်နေကြတဲ့သူတွေဖြစ်ပါတယ်အဲ့ဒါဟာယကံဒီမှာလေးဝိထုကိုထောက်စပြီးပြနိုင်ပါတယ်တစ်ချိန်တုန်းကညစွာရာသခင်ဟာအခုအလာဘာလို့ခေါ်တဲ့အာလုဟီပြည်ကိုကြွရောက်တော်မူပြီးမရဏသတိကမ္မဋ္ဌာန်းတရားကိုဟောကြားတော်မူခဲ့ပါတယ်ဟောကြားပုံကတော့အတုဝံမေဇီဝိတံငါ၏အသက်သည်မခိုင်မြဲပါတကားဒုဝမေမရဏံငါဤသေးခြင်းကခိုင်မြဲလာစေ၏အဝတ္တံမယာမရိတာဘမေဝငါသည်မချွတ်သေးရမှာပါတကားမရဏပရိယောသနာမေဇိဝိတံငါဤအသက်သည်သေခြင်းလျှင်အဆုံးရှိစေသည်ဇိဝိတမေဝအနိယတံအသက်သာလင်မြည်ရမည်များရှည်မည်ဟုဂိမ့်မသေးပဲရှိစေသည်မရဏာနိယတံသိရခြင်းမှမူဂိမ့်နေပါရကားလို့ဒီလိုမရဏတတိကိုဝါများကြဖို့ဟောကြားတော်မူခဲ့ပြီးတော့မြတ်စွာဘုရားကသာဝတိတီဇေရုံကျောင်းတော်လို့ကြံကြွတော်မူခဲ့ပါတဲ့ဘုရင်ခါကအလုံးပြည်တရားနာပရိသတ်ထဲမှာ16နှစ်အရွယ်ရကန်းဒီသမီးလေးသူငယ်မလေးတယောက်လဲပါရှိပါတယ်တဲ့အဲ့ဒီသူငယ်မလေးဟာအဲ့ဒီကာလကစားပြီးမရဏသတိကမ္မဋ္ဌာန်းကို3နှစ်ပါလုံးဝါးများအားထုတ်နေပါတယ်တဲ့3နှစ်ကြာတဲ့အခါကျတော့မြတ်စွာဘုရားကအာလုဟီပြည်ကိုတစ်ခါတစ်ခေါက်ပြန်ပြီးကြွလာတော်မူပြန်တယ်အဲ့ဒီခါမှာမရဏသတိကိုပွားများနေတဲ့အဲ့ဒီအမျိုးသမီးကလေးဟာငါဖခင်ယကန်းလှူဌာနကိုရဖောက်သွားပြီးပို့ရမယ်အဲ့ဒီကပြန်ကြတော့မြတ်စွာဘုရားတန်းသွားရောက်ပြီးတော့တရားနာရမှာပဲလို့ဒါလို့ရည်ရွယ်ပြီးအင်္ဂါထွက်လာခဲ့မြတ်စွာဘုရားဓမ္မတရားနာကြဖို့အသင့်စုဝေးနေတဲ့ပရိသတ်တွေရဲ့အစွန်ဘုရားကသူဖခင်ထံသတ်ပြီးသွားတဲ့အခါမှာသစ္စာဘုရားစီကိုအဝေးကမျောပြီးကြည့်မိသစ္စာဘုရားကလည်းတရားကိုရှင်းဥစွာလာရောက်ပြီးတော့နားစည်းလို့တဲ့အတွက်မျောပြီးကြည့်တော်မူလိုက်တယ်အဲ့ဒါကိုမြင်ရတော့ဩမြတ်စွာဘုရားသခင်ကအခုပဲလာစည်းလို့တယ်ဆိုတာကိုရိပ်မိတာနဲ့ဒီကလေးမလေးကဉာဏပရိသတ်ထဲဝင်သွားတယ်မြတ်စွာဘုရားကိုယူသေးစွာရှင်းခိုးပြီးတယ်လျော်တဲ့ရမှာဒီနေပါတယ်တဲ့အဲဒီခါမှာမြတ်စွာဘုရားကသူငယ်မကလေးသင်ဘယ်ကလာသလဲလို့မေးတော်မူပါတယ် မသိပါဗျာလို့ပြေပါတယ်ဘယ်သွားမလို့လဲလို့မေးတော်မူပြန်ပါတယ်မသိပါဗျာလို့ပဲပြေပါတယ်မသိဘူးလားလို့မေးတော်မူပြန်ပါတယ်သိပါတယ်ဗျာလို့ပြေပါတယ်သိသလားလို့မေးပြန်ပါတယ်မသိပါဗျာလို့ပြေပါတယ်ဒီတော့တရားနာနေတဲ့လူရုပရိသတ်ကလေးမလေးပေါ်မှာအထင်လွဲကုန်တယ်ဒီကောင်မလေးဟာမြတ်စွာဘုရားမေးတာကိုကြောင်ချော်ချော်လုပ်ပြီးဖြေတယ်ဘယ်ကလာတယ်လို့မေးတာကိုအိမ်ကလာတယ်လို့ဖြေရောပေါ့ဘယ်သွားမလို့လဲလို့မေးတာကိုလည်းယကန်လို့ယုံသွားမယ်လို့ဖြေရောပေါ့အဲ့ဒါတွေသူသိရတာနဲ့မသိဘူးကြီးဖြေတယ်ပြီးတော့မသိဘူးလားလို့မေးပြန်တော့လဲသိပါတယ်လို့ဖြေပြန်တယ်ကြည့်သလားလို့မေးပြန်တော့လဲမသိဘူးလို့ဖြေပြန်တယ်ဒီကောင်မလေးဟာသင်ညာတွေလျှောက်ပြောနေတာပဲလို့အထင်လွဲပြီးဒီလိုဒီလိုနဲ့ကဲ့ရဲ့စကားပြောကြတယ်တဲ့ဒီတော့မြတ်စွာဘုရားကလင်းမလေးကိုပဲထပ်ပြီးတော့မင်းညာတော်မူပါတယ်သူငယ်မလေးသင်ဘယ်ကလာသလဲလို့ငါကမေးတာကိုမသိပါဘုရားလို့သင်ကဘာကြောင့်ဖြေရသလဲစသည်ဖြင့်သာပြီမေးတော်မူပါတယ်ဒီတော့ယကားဒီမာလေးကဖြူကြားလျှောက်ထားပါတယ်လျှောက်ထားပုံကတော့ဘုံတော်ကထွက်ထားညစွာဖျားတတိတော်မှာအိမ်ကလာတယ်ဆိုတာကတော့အများပဲသိနေကြပါတယ်ဒီเจ้าကိုမင်းညာစရာမရှိပါဘူးဒီเจ้าကိုမေးလို့အကျိုးရှိမဲ့စကားမဟုတ်ပါဘူးဒီတော့အကျိုးရှိတဲ့စကားကိုသာရောက်ဆိုရရောက်ဆိုလေးရှိတဲ့အတွက်သူကတားလို့အမိတော်ရတဲ့ဘုရားရှင်ကိုယ်တော်မြတ်ဟာဒီလိုစကားမျိုးကိုမေးလိုက်မယ်လို့မထင်ပါဘူး။ဒါကြောင့်ဘယ်ကလာသလဲလို့မေးတာဘယ်ဘုရားကလာခဲ့သလဲလို့မေးလို့ရင်ထင်ပါတယ်။ဘယ်ဘုရားကလာခဲ့တယ်ဆိုတာကိုတော့တတိတော်မကမသိနိုင်ပါ။ဒါကြောင့်တတိတော်မကမသိပါဖျားလို့ပြောပါတယ်ဆိုတဲ့အကြောင်းကိုပြောထားတယ်ဒီတော့မြတ်စွာဘုရားကသာဓုခေါ်တော်မူတယ်ပြီးတော့ယကံအလုံယုံဖခင်ထံကိုသွားမယ်ဆိုတာကလည်းအများအသိပဲဖြစ်နေပါတယ်အဲ့ဒါကိုလည်းမေးလိုက်မယ်လို့မထင်ပါဒါကြောင့်ဘယ်သွားမလဲလို့ဆိုတာဟာဘယ်ဘဝကိုသွားရမလဲလို့မေးလို့ရင်ထင်ပါတယ်ဘယ်ဘဝကိုသွားရမယ်ဆိုတာကတော့တတိတော်မကမသိနိုင်ပါဒါကြောင့်ဒီတော်မှလာမသိပါဖျားလို့ပြရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်ဒီတော့လည်းငါစွာဘုရားကဘာလို့ခေါ်တော်မူပါလဲမသိဘူးလားလို့မေးတာကတော့သိရမှာကိုသင်မသိဘူးလားလို့မေးလို့ရင်ထင်ပါတယ်ဒီနေ့နေ့တစ်ချိန်ချင်းမှာဧကံသိရမယ်ဆိုတာကတော့ဒီတော်မှကသိမြင်နေပါတယ်ဖျားဒါကြောင့်မသိဘူးလားဆိုတဲ့အမေးကိုဒီတော်မှကသိပါတယ်ဖျားလို့ပြရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်ဒီတော့လည်းမြတ်စွာဘုရားကသာဓုခေါ်တော်မူပါတယ်သိသလားဆိုတဲ့အမေးကတော့ညီရီချိန်မှာသိရမယ်ဆိုတာကိုအတိအကျနင်းသိသလားလို့မေးလို့ရင်ထင်ပါတယ်အဲ့ဒါကိုတတိတော်မကအတိအကျမသိနိုင်ပါဒါကြောင့်အဲ့ဒီနောက်ဆုံးအမေးကိုမသိပါဘုရားလို့ပဲပြရပါတယ်လို့လျှောက်ထားတယ်ဒီတော့မြတ်စွာဘုရားကဒီသရုပ်ထအပြေကိုလည်းသာတို့ခေါ်တော်မူပါလေအဲ့ဒီခါကြတော့မှလူရုပရိသကလည်းမိမိတို့အထင်မှားကြောင်းသိသွားကြပါလေအဲ့ဒီမေခွန်းလေးကူတည်းမှာတတ္တိယမေခွန်းအရာတနေ့ကြတော့သေးရမှာကတော့အလွန်သေးကြနေပါလေသရုပ်ဓာမေခွန်းအရာဘယ်ချိန်သေးရမယ်ဆိုတာလဲဘယ်သူမှအတတ်မသိနိုင်ဘူးတော်တော်နဲ့မသေးသေးဘူးလို့ရင်နေရင်ပဲရုပ်တရားမမျောလင်ပဲသေးသေးသွားကြရပါတယ်ဒီတော့သေပြီးရင်ဘယ်သွားမလဲဆိုတော့ဒုတိယမေခွန်းနဲ့ပုဂ္ဂိုလ်ကိုလူတိုင်းလူတိုင်းရှင်တိုင်းရဟန်းတိုင်းမေ့ကြည့်ဖို့ကောင်းပါတယ်အခုပဲပုဂ္ဂိုလ်ကိုစိတ်နဲ့မေ့ကြည့်သမှာဆရာကြီးဘယ်သွားမလဲဘာကြီးဘယ်သွားမလဲအတော်ကြီးဘယ်သွားမလဲအင်းပြရခဲ့တယ်နော်ရှင်ဘုရားဘယ်ကြွမလဲအင်းဒ ဒါကလည်းဖြစ်ရခဲ့တာတဲ့အဖြစ်ရမခဲ့အောင်လို့ဆရာကြီးတွေကတော့ရှိပါတယ်မိမိရဲ့ကာယကံကိုယ်မှုတွေကိုစဉ်းစားကြည့်ပါဝစီကံနှုတ်မှုတွေကိုစဉ်းစားကြည့်ပါမနောကံစိတ်ကူးကြံစည်မှုတွေကိုစဉ်းစားကြည့်ပါကောင်းတာတွေကများသလားမကောင်းတာတွေကများသလားကောင်းဆိုရင်လည်းဘုရားကိုကောင်းနေရင်လည်းပြီးသေးဘူးသရဝအကျိုးကိုမထိခိုက်တဲ့မှုကိုမှကောင်းတယ်လို့ဆိုရတယ်။ကောင်းတာကများရင်ကောင်းတဲ့ဘဝရောက်မှာပဲ။မကောင်းတာကများရင်တော့မကောင်းတဲ့ဘဝတွေရောက်သွားမှာပဲ။ဒါကြောင့်ကောင်းတဲ့ခြူစင်တဲ့စေတနာနဲ့ကောင်းတဲ့အလုပ်ကောင်းတဲ့အပြောကောင်းတဲ့အကြံများကိုသာပြုလုပ်ပြောဆိုကြံစည်မိအောင်အားထုတ်ဖို့လိုပါတယ်။ဒီလိုချာချာကောင်းတာကတော့အပေလေးပါးမှလုံးဝလွမြောက်တဲ့တရားအဆင့်ကိုရောက်အောင်ဝိပဿနာဘာဝနာလို့ကိုအပြည့်စုံအထုတ်တာဟာဖြင့်အကောင်းဆုံးအသေးချာဆုံးပါပဲ။ဒါကြောင့်ဘုန်းကြီးကဒီလိုဩဝါဒပေးနေပါတယ်။အပေသေးငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေတဲ့။ဒါလေးဆိုရလိမ့်မယ်နော်။အပေသေးငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေသို
့သေပေးခြင်းခွင့်ညာသိအသင့်ရောက်ပါစေအပေသေးခြင်းခွင့်ညာသိအသင့်ရောက်ပါစေအပေသေးခြင်းခွင့်ညာသိအသင့်ရောက်ပါစေ
အပေသေးခြင်းနဲ့ညာသိဆိုတာသောတာပတ္တိမဖြစ်ညာသိပါပဲအဲဒီညာလို့ဆိုရင်တော်တော့ဗလားလို့မေးကြရှိပါတယ်ဘုန်းကြီးနေတဲ့ကတော့ဒီလောက်ဆိုရင်ဝမ်းမြောက်လာပါပြီဒါပေမဲ့မြတ်စွာဘုရားကတော့အရာတဘုံမရောက်မချင်းညာနာမဖြစ်သေးမချင်းသိချပြီးအာရမနေပါနဲ့ဦးတဲ့ဒီတော့ကလုံးဝငြိမ်းတဲ့အရာတဘုံရောက်အောင်အထုတ်ပါတဲ့ဒါကြောင့်အဲ့ဒီမြတ်စွာဘုရားရဲ့အလိုတော်နဲ့ညီညွတ်အောင်လို့ဒုတိယဩဝါဒလည်းဘုန်းကြီးကထပ်ပြီးတော့ပြေးပါတယ်။ဒုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ့်ပါစေလို့အဲဒီဩဝါဒကိုလည်းပြေးပါတယ်။အဲဒီပဲပင်းကြီးနဲ့သောတာပတ္တိညာလောက်နဲ့လည်းပဲအာရတင်းနေပြီတော်မနေပါနဲ့။ဩဆင်းရဲငြိမ့်တဲ့အရဟတမေရတ်ဘုရားအောင်လည်းအထုပါဦးလို့ဆိုလိုပါတယ်။အဲဒီသံဃာ့လေးကဆိုရမယ်။ဒုညာဖြင့်လည်းမတော်ပဲသင်ရဲ့ငြိမ်းပါစေသို
့ဘုရားပြည့်လဲမတော်ပဲသင်ရဲ့ငြိမ်းပါစေဘုရားပြည့်လဲမတော်ပဲသင်ရဲ့ငြိမ်းပါစေဘုရားပြည့်လဲမတော်ပဲသင်ရဲ့ငြိမ်းပါစေ
အဲဒီလိုဘုရားဗာနိမဘုညာလောင်းနဲ့အာမရပဲနဲ့အထက်မဲ့ဘုညာနေကိုရအောင်အရဒမရန်ဘုကိုရအောင်အထုတ်ပေးမယ်လို့ပါရမီကမြင်သေးရင်တော့အပြည့်စုံဖြစ်လိမ့်မယ်လို့ဆိုတာမပြောနိုင်ဘူးဒါတော့ဒီလိုမဖြစ်ရင်ဖြစ်နိုင်တဲ့အလုပ်ကလေးတွေလည်းရှိပါတယ်ဒါလည်းဆိုလို့ရှိရင်ဉာဏ်နဲ့လောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်ပေါ်လာတဲ့အခါအဲ့ဒါတွေကိုများများငြိမ့်သွားအောင်ရှုမှတ်ပြီးပယ်ဖို့ကတော့ဖြစ်နိုင်ပါတယ်။ဒါကြောင့်တရားတို့တဲ့အောင်လို့အားထုတ်ပေးမယ်။တရားကမတို့တဲ့ဘူးဆိုပေမဲ့လို့လည်းလက်လျှော့ပြီးတော့မနေပါနဲ့။အဲအကြောင်းအားလျော်စွာဉာဏ်နဲ့လောဘစိတ်ဒေါသစိတ်အဲဒီလိုစိတ်ချမ်းနေဖြစ်လာလို့ရှိရင်အဲဒီစိတ်ချမ်းနေကိုဖြစ်ပေါ်လာတိုင်းရှုမှတ်ပြီးတော့ပယ်ပါလို့ကျွန်တော်ဆုံးဩဝါဒလေးတွေခွင့်ပြပေးပါတယ်။ဖြစ်ပေါ်လာ냐စိတ်ကြမြတ်ပယ်ရှားနိုင်ပါစေတဲ့ဒါလေးလည်းဆိုရလိမ့်မယ်ဖြစ်ပေါ်လာတဲ့လောဘဒေါသစိတ်ကြမ်းတွေကိုပေါ်ပေါ်ခြင်းပေါ်သိထဲတွင်ငြိမ့်ပါအောင်လဲကျူးမပြေးပေးရသိထဲတွင်မပြောက်လို့ရှိရင်ဘုံမူရနှုတ်မူရနင်းငယ်ခြင်းလဲနင်းငယ်ခြင်းကြီးကြီးကျယ်ကျယ်ဖြစ်ခြင်းကိုငြိမ့်ပါအောင်ကျူးမပြေးပေးပါလို့ဆိုလိုပါတယ်အဲဒါလေးဆိုရဖြစ်ပေါ်လာ냐စိတ်ကြမ်းများပဲကြနိုင်ပါစေဆို
မြေပေါ်သာညာသိကြများပဲကြနိုင်ပါစေမြေပေါ်သာညာသိကြများပဲကြနိုင်ပါစေမြေပေါ်သာညာသိကြများပဲကြနိုင်ပါစေ
အဲ့ဒီဩဝါဒတွေအတိုင်းယူသေးသေးလိုင်းနာကျင်သုံးနေမယ်ဆိုရင်တော့ဘယ်သွားမလဲဆိုတဲ့အမေကွန်းကိုကောင်းရသွားမယ်လို့ငယ်ရင်ဖြေနိုင်ပါတယ်ခဏကဒကာမိမာလေးအကြောင်းကိုပြန်ပြီးဆက်ကြအောင်ဆိုရက်ငါ့သားဗျာကလေးမလေးရဲ့အဖြေများကိုသာဓုခေါ်တော်မူပြီးတော့ဒကာမတို့သင်တို့ဟာဒီကလေးမလေးပြောတဲ့ဒီနေ့ဒီပဲလောက်တောင်းနားမလဲကြဘူးမသိကြဘူးကဲယုံနာကဲရကြတယ်ဉာဏ်နဲ့စီမရှိတဲ့သူတွေဟာအကန်းနေမိတယ်အကန်းတွေလို့ခေါ်ရဉာဏ်နဲ့စီရှိမှမျက်စိမြင်တဲ့သူမြည်တယ်လို့မိန့်တော်မူပြီးတော့ဂါရတဘုဒ္ဓရားကိုဟောကြားတော်မူပါတယ်အန္တဘူတော်အယံလောကောတနုကိဋ္ဌဝိပါဒတိသကုဏောဇာလမုဒ္ဒောဝအဘောသက်ကာယကိစ္စတိယံလောကဤလူပေါင်းသည်အန္တဘူတော်ပညာမျက်စိမရှိသဖြင့်အကန့်တပွဲဖြစ်စေ၏ဣဒ္ဓဤလူများတဲ့၌တနုကဥယျာဉ်မများလမပြောပါဝဲအနည်းငယ်သောသူသည်သာလျှင်ဝိပါဒတိအနိစ္စစသည်ဖြင့်ရှုမြင်နိုင်ပေ၏ဇာလမုဒ္ဒောမျက်မှောက်ဆိုဤပိုက်အတွင်းမှလွတ်မြောက်သွားသောသကုဏောအငှက်မြည်သည်အဘောဤဝါနေပါပြီတခဲ့သို့အဘောအနည်းငယ်သောသူသည်သာလျှင်သက္ကာယလူပြိနာပြိနိဗ္ဗာန်စီသို့ကိစ္စတိသွားရောက်နိုင်ပေ၏တဲ့ဒီနေရာမှာအထာကထာကဒေသနာဝါသာနေဒေသနာတော်ရေဆုံ၌ကုမာရီကယကံသည်မှအမျိုးသမီးကလေးသည်သောတာပတိပလေသောတာပတိဖို့၌ပဋိဒေယိဒီလေးကြီးသောတာပန်ဖြစ်သွားတယ်လို့ဆိုပါတယ်ဒီယကန်းဒီမှာလေးတရားနာနေရင်တရားတို့ရသွားတာဟာရှေးဖို့၃နှစ်လောက်ကတည်းကမရဏာတိဘာဝနာကိုပွားများလာခဲ့လို့ပဲဆိုတာသင်ကြားပါတယ်ဒီကြောင့်ထုပ်ပတိကိုထောက်ပြီးတော့ဒီလိုအလားတူပုဂ္ဂိုလ်တွေလည်းများစွာပဲရှိမယ်ဆိုတာလည်းခံမနိုင်ပါတယ်တခြားအကြောင်းတစ်ခုကတော့ဘာဝတိပြီဒေရုံကျောင်းတော်မှာမြတ်စွာဘုရားတရင်သုံးနေတော်မူတဲ့အခါမှာနေ့စဉ်နေ့တိုင်းပဲတရားပွဲရှိနေတယ်။ဒါကြောင့်ညနေပိုင်းကျရင်ဘာဝတိမျိုးကလူတွေဟာသင်ချင်းစင်ကြဲတဲ့ဝတ်ဒေကိုဝတ်ဆင်ပြီးတော့ပူဇော်စရာပန်းသာတွေကိုလည်းယူဆောင်ပြီးတော့ဒေရုံကျောင်းတော်ကိုလာရောက်ပြီးတော့တရားနာကြတဲ့အမှန်တရားကြားကောင်းမှာပေါ့နော်။ဒါရုပ်ပြည်ဝေလူဝန်ကျောင်းတော်စသည်မှာလဲမြတ်စွာဘုရားသတင်းသွန်တော်မူတဲ့အခါတွေမှာဒီနည်းအတိုင်းနေမှာပါပဲဒီတော့ကျေကျေနေ့တွေကျေကျေလတွေကျေကျေရက်တွေကျေကျေနှစ်တွေကတရားနာလာခဲ့တဲ့သူတွေဟာမိမိနာယူထားတဲ့တရားဆုံးမတော်အတိုင်းသီလကိုလည်းကျင့်နေကြမယ်သီလကျင့်နေသလိုသမထဝိပါဒနာအလုပ်တွေကိုလည်းထိုက်တည်ရလို့သာအားထုတ်နေကြမယ်ဆိုတာသိနိုင်ပါရဲ့။ဘာကြောင့်လဲဆိုရင်အခုနေခါမှာကမဏဆရာတူကဟောကြားနေတာကိုတောင်းမှနာကြားရတဲ့သူတွေကယူသေးသေးလိုက်နာပြီးတော့အားထုတ်ကြသေးတာပဲ။ကိုတော့ကသုံးလို့ထောတာသာဗေညျမြတ်စွာဘုရားကိုတော်တိုင်ဟောကြားတဲ့တရားကိုနားရတဲ့သူတွေဟာဒီလိုဘာဝနာကမ္မထာနေကိုဘယ်မှအားမထုတ်ပဲရှိပါမလဲ။အားထုတ်ကြမှာပါပဲ။ဒီတော့ရှိရှိနေ့ရက်တွေရှိရှိလတွေနှစ်တွေကတရားနာပြီးတရားအားထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာနောက်နောက်တရားပွဲတွေမှာတရားနာရင်မဲ့ဖို့တရားတို့ကိုရဖို့ပါရမီထောက်ပံ့နေပြည့်စုံနေတယ်လို့ဆိုနိုင်ပါတယ်ပြီးတော့ဒီလိုအကြောင်းတော်အစဒီမှာတရားတော်မူတဲ့အခါညာနာပရိသတ်တွေကညာပရိသတ်လည်းရှိတယ်ညာမိမပရိသတ်လည်းရှိတယ်လူပါဒကယောက်ျားလည်းရှိတယ်ဥပါဒိကမိန်းမလည်းရှိတယ်ပရိသတ်၄ပါးလုံးအစုံမဲ့ရှိနေပါတယ်အဲဒီလိုဘုရားကိုယ်တော်တိုင်ဟောတဲ့တရားကိုမျက်မှောက်ထင်ရှားဖူးမြော်ပြီးနာကြားရတဲ့ပုဂ္ဂိုလ်တွေဟာလည်းသူတော်ပါရမီတို့ရှိတဲ့ပုဂ္ဂိုလ်တွေဖြစ်စရာအကြောင်းရှိပါတယ်မြတ်စွာဘုရားကတရားဟောတော်မူတဲ့အခါမှာလည်းအဲဒီတရားနာပုဂ္ဂိုလ်တွေရဲ့အလိုအကျင့်အစ္စာတရားကိုကြည့်ရှုပြီးသင်လျော်တဲ့တရားကိုဟောတော်မူပါတယ်လိုဣဇာတရားနဲ့စိုက်အောင်ဟောတယ်ဆိုတာကအင်မတန်အရေးပါအရာရောက်ပါတယ်။မြတ်စွာဘုရားလက်ထက်တော်ကာလတုန်းကအရှင်သုလပန္ဓကဆိုတာရှိတယ်။ အခရာ44လုံးသာရှိတဲ့စက်တလုံးဘွက်ဒါရာလေးတဲ့ပုဂ္ဂိုလ်လေးလပါလုံးသင်လို့တောင်းခုမှမရနိုင်ဘူးတဲ့ဉာဏ်လေးဓာတော့ပထမရမ်းမှာပဲဒါကြောင့်သူ့ကိုဖြစ်တဲ့မဟာပန္နကမထေရကငါညီသုလပန္နကဟာတော့သာသနာတော်မှာမကြီးပွားနိုင်တော့ဘူးလို့ယူဆပြီးတော့နင်ထုတ်လိုက်တဲ့မြတ်စွာဘုရားကမိမိထံခေါ်ယူလာပြီးတော့သိလျော်တဲ့ကမ္မထံကိုပေးတယ်။ဘိုးပိုင်းလေးတစ်ခုကိုပေးပြီးတော့ရဇောဟရဏံညူညေကြီးကိုဆောင်းနှသည်ရဇောဟရဏံညူညေကြီးကိုဆောင်းနှသည်လို့ညွှတ်ဆိုပြီးလက်နဲ့သုံးနယ်နေဖို့မြတ်စွာဘုရားညွှန်ကြားတော်မူတယ်။အဲဒီညွှန်ကြားချက်အတိုင်းအရှင်သုလပန္နကကလည်းရဇောဟရဏံရဇောဟရဏံလို့ဆိုပြီးဘိုးပိုင်းလေးကိုသုံးနယ်ပြီးတော့နေတယ်။အဲဒီလိုသုံးနယ်နေရင်မိမိသန္တာကယုံနာတရေသဘောကိုသိမြင်ပြီးရဟန္တာဖြစ်သွားပါတယ်တဲ့အဲ့ဒါဘာမှမကြဘူးအလွန်ဆုံး2နာရီ3နာရီလောက်ရှိမှာပေါ့ဒီလိုလွယ်လွယ်နဲ့တရားရသွားတာအစ္စာတရားနဲ့ကြိုက်အောင်ဟောကြားညွှန်ပြပေးလို့ပါပဲပြီးတော့နောက်တစ်ခုကတော့ရှင်သာရိပုတ္တရာဤတတိယဟန္တာကလည်းရှင်သာရိပုတ္တရာပေးတဲ့အတုပကမ္မထံကိုလေလာပါလုံးအာထုပ်ပေမဲ့ဘာမှအကြီးမြောက်ပဲရှိနေကြတဲ့ဒါနဲ့ရှင်သာရိပုတ္တရာကအဲဒီရဟန်းကိုမြတ်စွာဘုရားထံခေါ်သွားပြီးတော့အနှံတယ်မြတ်စွာဘုရားကဒီဘုရုံမာဇာဘန်းကိုဖန်ဆင်းပြီးပေးတယ်အဲဒီရဟန်းကဝါပေါင်း900တိုင်တိုင်တစ်ဆက်တည်းရွှေပရင်စရာကြီးဖြစ်လာခဲ့တဲ့ဒါကြောင့်သူကအတန်ပြန့်ကြိုက်နေတယ်အဲဒီလိုအတန်ပြန့်ကြိုက်နေတဲ့ပုဂ္ဂိုလ်အတုပကမ္မထံကိုပေးထားတော့အဲ့ဒီအတုပကမ္မထံမှာစိတ်ဝင်စားပဲနဲ့ဖြစ်နေတယ်။ရသော်ပြားကပေးတဲ့ရွှေကြပန်းကြတော့သံပြန်တဲ့အတွက်မြင်မြင်ချင်းသူ့စိတ်ထဲမှာကြည်လင်ပြီးအဲ့ဒီကြပန်းကိုကြည့်ရှုနေခြင်းပဲဇံကိုလည်းရတယ်။အဲ့ဒီကြပန်းကိုမြတ်စွာဘုရားကညှို့အောင်ဖန်ဆင်းလိုက်တော့အဲ့ဒီကြပန်းညှို့သွားတာကိုမြင်ရကစားပြီးအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်သွားတယ်အဲ့ဒီခါမှာမြတ်စွာဘုရားကသင်လျော်တဲ့ဂါထာလေးတစ်ပုဒ်ကိုဟောကြားတော်မူတယ်။အဲ့ဒီဂါထာကိုကြားနာရတဲ့အဆုံးမှာအဲ့ဒီယဟန်ဟာယဟန်တာဖြစ်သွားပါတယ်တဲ့။ပြီးတော့နောက်တစ်ခုကမြတ်စွာဘုရားရဲ့ဖွားဘက်တော်အရှင်သာနာမထေရဆိုတာရှိ။မြတ်စွာဘုရားပြိဋိဘာဆံသွားတဲ့နောက်သာဝေကရပြီးမမာနာတွေလည်းကြားပြီးတော့ဒီအရှင်သာနာမထေရယူယူဆဆနဲ့တရားထုတ်ပြီးတော့နေတယ်အဲဒီလိုတရားထုတ်ရင်အချိုးမကျဘဲနဲ့ဖြစ်နေတဲ့အတွက်အရှင်အနန္ဒာထာမလာရောက်ပြီးဩဝါဒခံယူတယ်။ဒါတော့ညာနန္ဒာကအပိစရာပြောတယ်။ဒါလိုလဲဆိုတော့အရှင်ဘုရားဟာတရားလူကိုရလိုက်ပြီးလိုက်တဲ့ဘာဘပုဂ္ဂိုလ်ဖြစ်ပါတယ်လို့အပိစရာပြောကြ။အဲဒီအပိစရာကိုကြားရတာနဲ့အရှင်သာဏမှာအတဲပြီးပိဋိပါမောဇာတွေဖြစ်သွားတယ်။ဉာဏနာဟောတဲ့တရားကိုလည်းနာကြပြီးတရားဓုကိုရသွားတယ်။အခုပြောခဲ့တာတွေဟာသင်လျော်တဲ့ညွှန်ကြားချက်တရားစကားကိုကြားနာရလို့တရားဓုရသွားကြပုံတွေပါပဲ။ဒါကြောင့်ဣဇာတရားနဲ့ကိုင်းကြီးတဲ့တရားကိုဟောတာဟာအလွန်ပဲအရေးပါရာရောက်ပါတယ်။ဒီကာလမှာအကျိုးကမ္မထမ်းဆရာတွေကယောဂီတွေရဲ့အလိုအကျိုက်ကိုကြအောင်မဟုတ်ရမပြောရကြဘူးမသိတော့တဲ့စကားလဲပြောမိတာကြတယ်ဒါကြောင့်တချို့ယောဂီတွေကစိတ်ပြဲပြီးတော့အိမ်ပြန်သွားတာကြတယ်အကျိုးကမ္မထာဆရာတွေကတော့ယောဂီတွေရဲ့အလိုအကျိုက်ကိုလိုက်ရောညီညွတ်အောင်ပြောရတယ်ဒါကြောင့်တချို့ယောဂီဟာရဲ့နီးငယ်လောက်တရားအထုတ်ဖို့မှန်းပြီးတော့လာတယ်ဒီလိုလာရကသိရတဲ့ပြီးတရားပြည့်စုံသည့်အထိအထုတ်သွားနိုင်ကြတယ်ဒါကြောင့်ဣဇာတရားနဲ့လျောအောင်ခေါ်နိုင်တာဟာအင်မတန်ကျေးဇူးများပါတယ်။မြတ်စွာဘုရားမှာတော့ဘရဝါတို့ရဲ့ဣဇာတရားကိုအကျွမ်းမဲ့သိမြင်တော်မူတဲ့အတွက်တရားဟောတော်မူရင်ပဲတရားနာတဲ့သူတွေရဲ့ဣဇာတရားကိုကြည့်ကြည့်ပြီးသိလျော်တဲ့တရားတွေကိုဟောကြားတော်မူပါတယ်။ဒါတော့အနာနဲ့ဆေးကြိုက်အောင်ပေးပြောင်းရေးမဖက်ပါဆိုတဲ့ညမာပရိပါဒနဲ့ညီမိမိတို့ရဲ့ဣဇာပြားနဲ့လျော်တဲ့တရားကိုနာကြရတဲ့အတွက်လဲ တရားနာရင်တရားတို့ကိုရရသွားကြပါလေဒီလိုအမျိုးမျိုးသောအကြောင်းတွေကြောင့်တရားနာရင်တရားတို့ရသွားကြတာတွေကိုစုပေါင်းပြီးတော့သာကထာမှာဒေသနာပရိယောတာနေဒေသနာတော်ရဲ့ဆုံး၌သရုရာတိရိယာပါဏသာတာနာ7400တော့ဝိနည်းတတဝါအပေါင်းတို့အာဓမ္မသမီးသမယောတရားတို့ကိုရခြင်းတရားတို့ကိုသိခြင်းဖြစ်ပါれစသည်ဖြင့်ဟောပြထားတယ်လို့မှတ်ရမယ်သူပြောခဲ့တဲ့အတိုင်းတရားနာရင်တရားတို့ရသွားကြတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားလက်ထက်တော်ကာလတုန်းကအများကြီးပဲရှိပါတယ်ဘုရားထုတ်ရင်တရားတို့ရသွားကြတာတွေကလည်းပဲအများကြီးပဲရှိပါတယ်အဲဒီလိုတရားတို့ရသွားကြတာတွေဟာလူကြောင့်ပုဂ္ဂိုလ်တွေလည်းအများကြီးပါပဲသောတာပန်ဖြစ်သွားကြတဲ့ဥပါဒကယောက်ျားဥပါဒိကမိန်းမတွေလည်းအများကြီးပါပဲသရဂံဖြစ်သူတွေလည်းမနည်းလာပါဘူးအနာဂံဖြစ်တဲ့သူတွေလည်းရှိတာပဲယန္နာဖြစ်ပြီးလူနဲ့ပြိဋိနိဗ္ဗာန်ပြုသွားတဲ့ပုဂ္ဂိုလ်တွေတောင်မှနည်းနည်းတော့ရှိသေးတာပဲအနာဂံပုဂ္ဂိုလ်တွေကတော့သုဒ္ဓဝါဒဇမဘုံမှာဖြစ်နေကြတယ်သောတာပန်သရဂံပုဂ္ဂိုလ်တွေကတော့တချို့ကသုဓမာယနာပြေမှာဖြစ်နေကြတချို့ကဒါဝိန္ဒနာပြေမှာဖြစ်နေကြတချို့ကယာမနာပြေမှာတချို့ကသုတ္တဒါနာပြေမှာတချို့ကနေမာရတိနာပြေမှာတချို့ကပရဏမိတဝဇ္ဇဝိန္ဒနာပြေမှာဖြစ်နေကြတယ်နတ်ပြေ၆ထပ်မှာဘုရားလက်ထတော်ကာလကအရိယာတရားဓမ္မတွေအများကြီးရှိနေကြပါတယ်အခုတရားနာနေကြတဲ့ပရိသတ်တွေထဲမှာလဲဘုရားလက်ထက်ကပုဂ္ဂိုလ်တွေလိုပါရမီထူးတဲ့ပုဂ္ဂိုလ်တဝုဒလေတော့ပါခြင်းလဲပါနိုင်ပါတယ်ရေရေရက်ဒီလတွေကအထုတ်လာလို့ဣန္ဒြေရင်းကျက်နေတဲ့သူလဲတဝုဒလေတော့ပါနိုင်ပါတယ်အဲဒီလိုတဝုဒလေကတော့အခုတရားနာနေရင်လဲတရားသူကိုရနိုင်စရာအကြောင်းရှိပါတယ်ဒီလိုမရတောင်းမှအထုတ်ဆဲပုဂ္ဂိုလ်တွေမှာအတဲပြီးယူဆအထုတ်တာနဲ့မကြခင်ပဲတရားသူကိုရသွားနိုင်ပါတယ်အမတုတ်ဘူးတဲ့သူတွေမှာလဲတရားထုတ်ဖို့နီလာမှန်ကိုရတဲ့အတွက်အခွင့်အင်းတဲ့အခါမှာအထုတ်ပြီးတရားသူကိုရသွားနိုင်ပါတယ်အဲ့ဒီလိုတရားသူကိုရသွားတဲ့လူတွေပဲဖြစ်ဖြစ်အခုလိုတရားနာပြီးသူတို့ကောင်းမှုကိုပြုနေတဲ့လူတွေပဲဖြစ်ဖြစ်ဒီလိုပုဂ္ဂိုလ်တွေအလုံးဟာအခုဘောကသုတိပြတ်ကြီးသိကြရတဲ့အခါနတ်ပြည်၆ထပ်မှာအလိုရှိရာရောက်သွားကြမယ်အဲ့ဒီနတ်ပြည်ရောက်သွားတဲ့အခါမှာဘုရားလက်ထက်ကရောက်နေနေကြတဲ့အရိယာနာတွင်နဲ့တွေ့ကြရမှာပေါ့နာရဝိဝိသကာအစရှိတဲ့နာသားနာသမီးတွေနဲ့တွေ့ကြမယ်တွေ့တဲ့အခါကျတော့ညစွာဘုရားထံကသူတို့နာကြအားထုတ်လာခဲ့တဲ့တရားတွေကိုမေးမြန်းဆွေးနွေးနိုင်ကြပါလိမ့်မယ်အဲဒီနောက်ပြည်လောကမှာသူတော်ကောင်းတွေအချင်းချင်းတရားဆွေးနွေးရတာဟာအင်မတန်ကိုကြည်နူးစရာကောင်းမှာပါပဲဒါပေမဲ့ဒီကုတရားနာပရိသတ်ထဲကနတ်ပြည်တော်မရောက်ချင်ပါဘူးကိုလူပြည်လောကမှာပဲဖြစ်ချင်ပါတယ်ဆိုရင်တော့မိမိတို့လိုရှိတဲ့အတိုင်းလူပြည်မှာပဲဖြစ်နိုင်ပါတယ်ဒီလိုပြောရတာကလည်းတခြားကြောင့်မဟုတ်ပါဘူးတချို့ကကိုရရွာကိုရတမှာပဲဖြစ်ကျင်တတ်ကြတဲ့အတွက်ပြောရတာပါပဲတစ်ချိန်လုံးကတခြင်းဆိုတာလွန်ခဲ့တဲ့25နှစ်အနည်း30လောက်ကပါပဲအဲ့ဒီတုန်းကမော်လမြိုင်မှာတရုတ်တကာကြီးတူသူ့အိမ်ကိုပြင့်ပြီးသံဃာတော်တွေကိုပန်းကလှူဒန်းတယ်အဘုံမေးပြီးတဲ့အခါမှာနာယကဆရာတော်ကြီးကသံဃာမောရဏတရားဟောတယ်။သံဃာဒါနကုသိုလ်ကြောင့်လူပြည်မှာပဲဖြစ်ဖြစ်၊နတ်ပြည်မှာပဲဖြစ်ဖြစ်အသက်ရှင်ခြင်း၊အစဉ်လာခြင်း၊ခွန်အားကြီးခြင်း၊သံသာများခြင်း၊ပညာကြီးခြင်း၊ချွေရာများခြင်း၊စီစဉ်ဥစားပေါများခြင်းအစရှိတဲ့သောညုချမ်းသာတွေကိုရသွားမဲ့အကြောင်းဘုရုမာယိနတ်ပြည်မှာလည်းရောက်နိုင်တယ်။ဒါဝိနာနတ်ပြည်လည်းရောက်နိုင်တယ်ယာမသာသနာပြည်တွေလည်းရောက်နိုင်တယ်။နတ်ပြည်ဆိုတာကိုယ်အောင်ကိုယ်ဝါရင်နဲ့တောက်ပါပြီးဘုံမိတ်မန်တွေနဲ့ဥယင်ရေကန်တွေနဲ့ပရိသာမင်းတွေနဲ့နာယထာတွေနဲ့အမတန်ပျော်စရာကောင်းကြောင်းစသည်ဖြင့်ဇာတော်ကြီးကညစဉ်ချမ်းသာတဲ့ဝူဝီစာစာဟောကြားတော်မူတယ်။ဒီလိုဟောပြီးတော့ဇာတော်ကြီးကသောင်းတကာတေဝကြီးကိုဘယ်နဲ့လဲတကာကြီးနတ်ပြည်များမရောက်ချင်ဘူးလားလို့မေးတယ်ဒီတော့သန္ဓဃာတေဝကြီးကပြန်လျှောက်တယ်တတိတော်ကနတ်ပြည်ကိုမရောက်ချင်ဘူးခရားတဲ့ဒ ီတော့ကျတော်ကြီးကအားသင့်ပြီးတော့ဟင်ဒကာကြီးကနတ်ပြည်ကိုမြောက်ချင်ရင်ဘယ်နဲ့ချင်းလို့တော့လို့ထပြီးတော့မင်းမြန်မြန်နဲ့ဒီတော်ကဘယ်မှမြောက်ချင်ပါဘူးကိုယ်အိမ်နဲ့ကိုဝင်းကိုချာနဲ့ဒီမှာဖြစ်ချင်တာပါပဲလို့ပြောလူကကြီးကပြန်ရောက်တယ်ဒီတော့ကျတော်ကြီးကဒါလို့ဆိုရင်ဒကာကြီးလိုရှိတဲ့အတိုင်းဒီဝင်းချာနဲ့ဖြစ်မှာပါပဲလို့ဒီဝန်းချုပ်လိုက်ပါတယ်အဲ့ဒါဟာသူ့ဧဇာတရားလိုက်ပြီးအနုဘောဓနာပြုလိုက်တာပါပဲဒါပေမဲ့အဲ့ဒီလိုဟောတာမှန်လဲမှန်ပါတယ်သူ့လိုရှိတဲ့သူဟာသူဖြစ်ချင်ရမှာဖြစ်နိုင်ပါတယ်ဘန္တကာကသူ့ချာနဲ့မှာဖြစ်ချင်ရင်သူ့ကုသိုလ်ကသူ့ချာနဲ့မှာပဲပြည့်ချပေးမှာပေါ့ဣဇတိဘိခဝေသီလဝတ္တစေတောပဏိရိဝိသုဒ္ဓတာတဲ့ဘိခဝေရာတော့သီလဝတ္တသီလရှိသောသူဤဘေဒပဏိရိစိတ်ကိုစောက်တည်ထားခြင်းတောင်းတာခြင်းသည်ဣဇတိတောင်းတာသည်အတိုင်းပင်ပြည့်စုံတတ်ပါတယ်တဲ့သူကဒီလိုဖြစ်ခြင်းဒီလိုဖြစ်မှာပဲဘိုလ်လိုဖြစ်ခြင်းလည်းဘိုလ်လိုဖြစ်မှာပဲဘိုလ်လိုရှိတဲ့အတိုင်းဤစည်းပြည့်စုံနိုင်ပါတယ်တဲ့ဘာကြောင့်လဲဆိုရင်ဝိသုဒ္ဓတာသီလစင်ကြယ်လို့ပါပဲသီလစင်ကြယ်ဖို့ကလည်းလိုပါသေးတယ်သီလမစင်ကြယ်ရင်တော့ကိုယ်လိုရှိတဲ့အတိုင်းကြီးဖြစ်လိမ့်မယ်လို့စိတ်မချသေးဘူးသီလကလည်းစင်ကြယ်နေရင်တော့သိချပါတယ်ဒါကြောင့်အခုနဲ့တရားနာပရိသတ်တွေမှာတော့သီလကလည်းထူးစင်ကြယ်နေတယ်ပညာနဲ့ကာလကြီးများလို့အခါမှဆိုရင်ဗမာပြည်မှာဗမာထုံးစံအတိုင်းအင်္ဒါပြောနေကြတဲ့ကာလကြီးပဲအထူးအဖြင့်ဆိုတော့ဒီရန်ကုန်မြို့မှာလူငယ်သူငယ်တွေအပြောကြဆုံးပါပဲဒီလိုသူများတွေအပြောကြီးပြောနေကြတဲ့ခါကာလတည်းမှာပဲမယ်လို့အဲ့ဒီအပြောတွေကိုစိတ်ဝင်စားပဲသွန်လို့ပြီးတော့သူတို့ကောင်းမှုတွေသူတို့ကောင်းတရားတွေသူတို့ကောင်းတရားတွေမှာသာစိတ်ဝင်စားလို့တချို့ကသင်္ဟာပြုပြီးတော့တရားအထုတ်နေကြတယ်တချို့ကလည်းဥပုသ္တရမီလာစောက်တည်ပြီးတရားအထုတ်နေကြတယ်ဒါကြောင့်ဘုရားနာနေကြတဲ့ပုဂ္ဂိုလ်တွေမှာသီလကအထူးစင်ကြနေပါတယ်။ဒီလိုသီလကအထူးစင်ကြနေတဲ့အတွက်ဒီပုဂ္ဂိုလ်တွေဟာနတ်ပြည်မှာဖြစ်ခြင်းမိမိတို့လိုရှိတဲ့အတိုင်းနတ်ပြည်ဖြစ်ကြမယ်။လူပြည်မှာပဲဖြစ်ခြင်းလို့ရှိရင်လည်းလူပြည်တွေမှာဖြစ်ကြမှာပဲ။ဓမ္မပြည်တွေမှာဖြစ်ခြင်းဗမာပြည်တွေမှာဖြစ်ကြမယ်။ဒီနေရာမှာသူတို့ကြိုးပေးဖို့နဲ့စပြီးဘုန်းကြီးကဆိုရင်တခုတော့ရှိတယ်။ပါလဲဆိုလို့ရှိရင်အခုနေခါမှာဟိုဥရောပတိုက်အမေရိကတိုက်အစရှိတဲ့တခြားနိုင်ငံတွေကတိုးတက်ထွန်းကားနေတယ်။မြန်မာနိုင်ငံကကောင်းမှုရှင်တွေဟာအဲ့ဒီနိုင်ငံသားတွေစိတ်ညှို့ပြီးအဲ့ဒီနိုင်ငံတွေအသွားဖြစ်ကုန်မှာဘုန်းကြီးကဆိုရင်နေတယ်။အဲ့ဒီလိုဖြစ်နေကြတယ်လို့လည်းပဲဘုန်းကြီးကတော့ယူဆထားတယ်။တချို့ကမေးကြဘုရားဘာသာဝင်ပုဂ္ဂိုလ်တွေဟာသူတို့ကောင်းမှုတွေကိုပြုနေပါရဲ့နဲ့ဘုရားဘာသာနိုင်ငံဟာဘာကြောင့်မတိုးတက်မကြီးပွားရသလဲလို့မေးကြတယ်သူတို့ကဗမာပြည်ကသေရင်ဗမာပြည်မှာပဲဖြစ်တယ်လို့ဒီလိုထင်နေကြပုံရပါတယ်အမှန်ကတော့ဒီလိုမှမဟုတ်ပဲသူတို့ကလည်းပြည်စုံနေတဲ့သူဟာသူ့လိုရှိရင်ဘယ်မှမဆိုဖြစ်နိုင်တာကြီးပဲဗမာပြည်ကကုသိုလ်ကံရှိနေတဲ့ပုဂ္ဂိုလ်တွေဟာတို့တဲ့ကြီးပွားနေတဲ့ဟိုနိုင်ငံတွေဖြစ်ချင်းအဲ့ဒီနိုင်ငံတွေမှာသွားပြီးဖြစ်နိုင်ပါတယ်။ဒါကြောင့်အခြားနိုင်ငံတွေကအခုခါမှာကြီးကျယ်ခမ်းနားနေတဲ့ပုဂ္ဂိုလ်ကြီးတွေဟာဗမာပြည်ကဗုဒ္ဓဘာသာဝင်ကောင်းမှုရှင်တွေလည်းဖြစ်နိုင်တာပဲ။ဗမာပြည်ကယခုနေ့ခါမှာသာရှင်းစင်ကြယ်တဲ့ကောင်းမှုအကြီးအကျယ်တွေကိုပြုလုပ်နေတဲ့ပုဂ္ဂိုလ်တွေအလွန်ပဲပေါများပါတယ်။အဲ့ဒီပုဂ္ဂိုလ်တွေဟာသူတို့ပြုထားတဲ့ကုသိုလ်အားလျော်စွာအကြီးအကျယ်အကျိုးပေးဝင်ရအောင်သူတို့ရဲ့မိဘဖြစ်မဲ့သူတွေဟာလည်းအမတန်ပေါများပြည့်စုံတဲ့ပုဂ္ဂိုလ်တွေဖြစ်ရပေရင်မယ်ဗမာပြည်မှာတော့ဒီလိုပေါများပြည့်စုံတဲ့ပုဂ္ဂိုလ်ဥယေကတဲမများဘူးများများမရှိဘူးအခြားနိုင်ငံတွေမှာမှဒီလိုပေါများပြည့်စုံတဲ့ပုဂ္ဂိုလ်တွေကများများရှိတယ်ဒါတော့ဗမာပြည်ကမိဘလောင်းတွေမလုံလောက်ထားကြအောင်လဲမာဒီကကောင်းမှုရှင်တွေဟာကျားနိုင်ငံရောက်သွားဖို့ရအကြောင်းရှိနေပါတယ်အဲဒီလိုဇနီးနီးနဲ့နိုင်ငံကြီးဘာသာကြားတွေထဲမှာသွားဖြစ်တယ်ဆိုရင်အခုဘုရားကဗုဒ္ဓဘာသာဝင်သူတော်စင်ကြီးဖြစ်ပေမဲ့လို့ဇ ရားရာကအကြောင်းတရားကြီးဖြစ်နေပေမဲ့လို့အဲ့ဒီဘာသာကြားတွေတဲ့သွားဖြစ်တဲ့သူကကုသဇင်ဘဝနဲ့ဆိုရင်အဲ့ဒီကမိဘအသစ်တွေရဲ့ဘာသာအသစ်တွေကိုလက်ခံယုံကြည်သွားမှာပဲလက်မခံဘဲနဲ့ဖြစ်နိုင်ပါမလားအဲ့ဒါဟာအလွန်ပဲရေးကြည့်ပါလေဒါကြောင့်အဲ့ဒီလိုဘာသာတရားတွေပြည့်မသွားရအောင်ဘုရားဘာသာတရားကိုနည်းနည်းနည်းနည်းသိနေတဲ့ယခုနေခါကလေးကဗရာတရားခိုင်မြဲအောင်အထုတ်ထားဖို့လိုပါတယ်တရား၌ယုံကြည်တဲ့သရတရားတရား၌ယုံကြည်တဲ့သရတရားသံဃာ၌ယုံကြည်တဲ့သရတရားဒီယရဏသုံးပါးမှာယုံကြည်တဲ့သရတရားတွေမပြတ်နိုင်အောင်မပြတ်နိုင်တဲ့အစဉ်တန်းရအောင်အားထုတ်ဖို့အလွန်ပဲအရေးကြီးပါတယ်အဲ့ဒီမပြတ်နိုင်တဲ့အစဉ်တန်းဆိုတာကလည်းသောတာပန်ဖြစ်မှပြည့်စုံတယ်အခုဘုရားကတရားအားထုတ်လို့မေဘုံနိဗ္ဗာန်တရားကိုသိမြင်ပြီးသောတာပန်ဖြစ်သွားရင်တော့ယရဏသုံးပါးကိုယုံကြည်တဲ့သရတရားကမပြတ်တော့ဘူးအဲလိုဆိုရင်တော့ဘယ်နေငါရောက်ရောက်ဘယ်လူတွေဘယ်လူမျိုးတွေမှာပဲဖြစ်ဖြစ်ကိစ္စမရှိဘူးသိကြပါပြီအခုပြောနေတဲ့ပရိပေစကားတွေကကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေမှာဖြစ်ခြင်းအဖြစ်နိုင်တဲ့အတွက်ဒုက္ခဓမ္မတွေတခြားရောက်သွားရင်အမတန်ရခဲ့တဲ့ဘုရားဘာသာဝင်ဖြစ်မှဆုံးရှုံးသွားမှာကိုဆိုရင်လို့အထူးသတိပေးနေတာတွေပါပဲအခုနေခါမှာလူပြည်မှာထပ်ဖြစ်ပေါ်ရတာတော့လဲရဲမကောင်းလာပါဘူးလက်ကလည်းတိုးတယ်နာရောဂါတွေကလည်းများတယ်ဟောဝါရဒီဝါရဝါရတွေကလည်းရှုပ်ထွေးတယ်ဘေးရန်အန္တရာယ်တွေကလည်းများတယ်ဒါကြောင့်လူပြည်မှာတော့ဖြစ်ခြင်းမပါဘူးနာပြည်မှာလည်းဖြစ်ခြင်းပါတယ်လို့ဆိုရင်တော့လူဒဂါရမတွေကနာပြည်မှာဖြစ်ကြမှာပါပဲလူမာယမှာလည်းဖြစ်နိုင်တယ်၊ဒါရီနာယာမသာဒီမှာလည်းဖြစ်နိုင်တယ်။အဲ့ဒါမေဖို့မရသေးပေမဲ့မိမိတို့ပြုထားတဲ့ဒါနကုသိုလ်တွေဤအစွမ်းကြောင့်မိမိတို့အလိုရှိရာဖြစ်နိုင်ပါရဲ့။မေဖို့ရတဲ့ပုဂ္ဂိုလ်တွေအတွက်တော့အထူးပြောစရာမလိုပါဘူး။နတ်ပြည်ဆိုတာသိပြီးတော့ထူးဆန်းလှတာလည်းမဟုတ်ပါဘူး။ရောက်နိုင်ကြပါရဲ့။ရာဇဂျိုမျိုးကအိန္ဒဂါဆိုတဲ့လူတစ်ယောက်ဟာသန္ဓေစွန်းမြလောင်းတာလှူတာနဲ့အရဏနာတီကိုရောက်သွားသေးတာပဲ။ကုမာတရားတို့တရားဓမ္မတွေမှာကုသိုလ်ကောင်းမှုတွေကအများကြီးရှိနေကြတာပဲ။သံတုံးဘယ်ကမလဲ။ပြေလူလိုက်ကြတဲ့ရဏကုသိုလ်တွေမနည်းဘူး။အများကြီးရှိနေကြတာပဲ။သီလဘက်ကဆိုရင်တချို့မှဓမ္မတစ်ပြုတ်လောက်စောင့်တည်တာနဲ့တောင်းနတ်ပြည်ရောက်ကြသေးတာပဲ။နေ့တစ်ဝက်လောက်ကုသိုလ်စောင့်တာနဲ့တောင်းမှနတ်ပြည်လောကဖြစ်သေးတာပဲ။အခုတို့တရားဓမ္မတွေမှာကုသိုလ်ပရိသရင်သီလတွေဆိုရင်လည်းအများကြီးပဲဆောင်သုံးနေကြတယ်။ဝိပဿနာဘာဝနာကုသိုလ်တရားကိုလည်းပွားများနေကြတယ်။ဒါကနတ်ပြည်ရောက်ချင်ရင်လွယ်လွယ်ကလေးနဲ့ရောက်မှာပေါ့။ဘာကြောင့်မရောက်ပဲရှိရမလဲ။ဒါကြောင့်ဒုရဂါရမတွေဟာနတ်ပြည်ရောက်ချင်ရင်ရောက်ဖို့ကတော့သေချာနေပါပြီ။အဲဒီကိုရောက်သွားတဲ့အခါနတ်ပြည်မှာရောက်နေနှင်းတဲ့အရိယာနာတွေကိုတွေ့ပြီးတော့မြတ်စွာဘုရားဟောတဲ့တရားကိုဘယ်လိုနာခဲ့ရသလဲ။ဘယ်လိုတရားတွေကိုအားထုတ်လာခဲ့သလဲဆိုတာမင်းများစုံစမ်းကြည့်ကြပေါ့အဲဒီလိုမင်းများပြီးတော့မင်းမျိုးတို့သိလာတဲ့တရားနဲ့ညီတော်ဆွေးနွေးနိုင်ပါတယ်ဆွေးနွေးကြည့်ဖို့ရအခုကအဲကမှာကြားထားလိုက်ပါတယ်ညစွာပြန်လဲတဲ့တော်ကာလတုန်းကဘာဂေတာဆိုတဲ့မြို့မှာဥပောတ္တာဆိုတဲ့အမျိုးသမီးတယောက်ရှိတယ်ဘာဂေတာမြို့ဆိုတာအိန္ဒိယပြည်အလယ်ပိုင်းကောသလတိုင်းထဲမှာရှိပါတယ်ဘုရုံးကဒီလိုကြောင်းတော်ဤတရားဘာဝတိမြို့တော်ဤလက်တဲ့မြို့တစ်ခုပေါ့ဘာဝတိနဲ့၆ယူဇနာဝေးပါတယ်လို့ဆိုတော့ဒီယူဇနာမှာအရှင်းမိုင်လောက်ရှိတယ်လို့အခုခေတ်သုတေသနာပညာရှိတွေကခံမှန်းထားကြတယ်အဲဒီလိုခံမှန်းကြတာကလည်းတရားများမှာပြထားတဲ့ရှင်းဝါရယူဇနာတွေကိုယခုလက်တွေ့တိုင်းထွားပြီးကြည့်တဲ့အခါမှာရှင်းမိုင်လောက်ပဲကြည့်တာကိုအများအားဖြင့်တွေ့ရလို့ခံမှန်းထားကြတာပါပဲဒါကြောင့်ရှင်းမိုင်6လီဆိုတော့40နဲ့ရှင်းမိုင်လောက်ရှိမှာပေါ့။ဘာဝတိဒီကနေပြီး40နဲ့ရှင်းမိုင်လောက်ရှိမယ်။အဲ့ဒီသာဂေတမြို့ကိုအယုဇ္ဇအယောဒယလို့လဲခေါ်ပါတယ်။အခုလက္ခဏောင်လို့ခေါ်တဲ့မြို့ဟာဒီကသာဂေတမြို့တရားဌာနပဲလို့လည်းဆိုကြပါတယ်။အဲ့ဒီမြို့ဟာဝိသာခာရဲ့ဖခင်ရနင်းစရာတထေကြီးနေရာမြို့လည်းဖြစ်ပါတယ်။အဲ့ဒီသာဂေတမြို့မှာဥပောဒ္ဒရာခေါ်တဲ့ အမျိုးသမီးဟာမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုကျင့်သုံးပြီးတော့သောတာပန်ဖြစ်သွားတယ်။အခုတရားထုတ်ကြတဲ့ဒကာဓမ္မတွေလိုပဲဖြစ်မှာပေါ့။ဘုရားကလည်းတရားကဒီလိုအားထုတ်ရတာပါပဲ။သူကျင့်စဉ်တွေကိုတော့သူ့ဟာသူပဲပေါ်ပြထားပါတယ်။နောက်ပိုင်းကျတော့ကြားပါလိမ့်မယ်။အဲဒီမျိုးသမီးဟာအသက်တန်းတိုင်းနေပြီးသူ့တွေသွားတဲ့အခါသာရဏနာပြည်ကိုရောက်သွားတယ်။အဲဒီမှာကြီးကျယ်ခမ်းနားတဲ့နာဗိမာန်ကြီးနဲ့ရှင်နဲ့တရေကြီးဖြစ်ပြီးတော့နေပါတယ်တနေ့တော့ခါမှအရှင်မမောက္ကလမထေရကသာရဏနာပြည်ကိုဒီဒေသစာရေးကြွားချီတော်မူရင်အရိနာသမီးကိုတွေ့လာခဲ့တယ်။ဘုရားမထေရတင်မှာအဘိညာဉ်တကုတွေနဲ့ပြည့်စုံတော့ရဲနေရကြတာပဲ။နာပြည်ကိုကိုယ်တိုင်သွားရောက်ပြီးတော့လည်းကြီးစုနိုင်တယ်ဝိုင်းမသွားပဲဒိဗသကုဘိညင်းနဲ့လူပြေကနေပြီးကြည့်ရင်လဲနတ်တွေကိုမြင်နိုင်တယ်ဒိဗသောဒဘိညင်းနဲ့နတ်တွေရဲ့အံကိုလည်းကြားနိုင်တယ်ဘယ်နေရကြတာပဲခုနေခါမှာတော့ဒီလိုဘိညင်းရပုဂ္ဂိုလ်ရဲ့လို့ထင်ထင်ရှားရှားမရှိတဲ့အတွက်နတ်ပြည်လောကကိုသွားလည်းမသွားနိုင်ကြဘူးဒုံမြန်အာဃာတယင်းမြန်အစရှိတဲ့ဇနီးနီးနဲ့သွားနိုင်လို့ရောက်သွားတောင်းမှဘဝနတ်တွေကိုမြင်နိုင်ကြမှာလည်းမဟုတ်ပါဘူးဟုတ်အထဏအထဏပြေကနာတေကိုမပြောနိုင်အောင်တော့လူပြေတယ်ရှိနေတဲ့ယုတ်ကစိုးတွေဘုရုဆောင်တွေကိုတောင်မှမမြင်နိုင်ပဲရှိနေကြသေးတာပဲဘုရုံကအဘိညာပုဂ္ဂိုလ်တွေကတော့ဒါကနေပြီးကြည့်ကြည့်နတ်တွေကိုအဘိညာမျက်စိနဲ့မြင်နိုင်တယ်နတ်တွေပြောဆိုနေကြတဲ့စကားသံကိုလည်းအဘိညာနားနဲ့ကြားနိုင်ကြတယ်ဘုကာလာလိုရေဒီယိုတွေတယ်လီဖုန်းတွေဝိုင်ယားလက်တွေဘာမှမလို့ကိုယ်တိုင်သွားကြည့်ရင်လည်းကိုယ်တိုင်သွားကြည့်ရင်လည်းသိညွန်လိုက်တာနဲ့သက္ကနာလေးအတွင်းမှာပဲလူရကိုရောက်သွားတယ်။မြင်သားတွေလေးမြန်တွေဒုံမြန်တွေဘာမှမလိုဘူး။လဲလွယ်ကူတာပဲ။ဒါကြောင့်ရှင်မမောက္ကလဟာအဘိညာဉ်တကောနဲ့နာပြည်ကိုမကြမကြကြွသွားလို့ရှိပါတယ်။ဒီလိုကြွသွားတာကလည်းတခြားကြောင့်မဟုတ်ပါဘူး။သူကိုယ်တိုင်မျက်မြင်ကြည့်ရှုပြီးတော့မည်သည့်နာသနာသမီးဟာဘယ်လိုကုသိုလ်တွေကိုပြုခဲ့လို့နတ်ပြည်ရောက်ပြီးဘယ်လိုစီစဉ်ချမ်းသာတွေကိုခံစားနေရတယ်ဆိုတာကိုသက်သေကံဖြစ်ကြခြင်းလို့သွားတာပါပဲအဲဒီလိုမှသွားပဲလူပြည်ကနေပြီးသင်ရှင်ယုံနဲ့လည်းပြီးတော့သိနိုင်ပါတယ်ဒါပေမဲ့ကိုယ့်ကိုယ်သိယုံနဲ့ပြောတာကတော့တည်ပြီးမထိုင်မှလာဘူးဘုရားနတ်တွေကိုယ်တိုင်ကပြောလိုက်ပါတယ်ဆိုတော့သက်သေကံနဲ့ပြောတာကမှပိုပြီးခိုင်လဲခိုင်ပါတယ်လူများမှလည်းစိတ်ဝင်စားပြီးတော့သရတရားတို့ဘွားတက်ကြွစေနိုင်တယ်။ဒါကြောင့်မိမိပြောတဲ့စကားကိုလူတွေကလေးလေးစားစားယုံကြည်ပြီးသရတရားတို့ဘွားသွားအောင်လို့ရှင်မဟာမောက္ကလကနတ်ပြည်လောကကိုရေစာရီကြွချီတော်မူပါတယ်တဲ့။အဲဒီလိုကြွချီတော်မူတဲ့အခါမှာခုနကပြောခဲ့တဲ့ဥပောသတာဆိုတဲ့နတ်သမီးကလေးရဲ့ဘဝိမာန်အနည်းကိုရောက်သွားတော့အဲဒီနတ်သမီးကလေးကဘဝိမာန်ဘောကဆင်းပြီးတော့ရှင်မောက္ကလံကိုယူသေးစွာရှိခိုးပြီးရည်တည်နေပါတယ်တဲ့။အဲဒီတော့ရှင်မောက္ကလံကမထေရကဒီလိုမေးတော်မူပါတယ်။နတ်သမီးကလေးသင်ကိုယ်ကအယောင်ဝါရေဟာတောက်ကြကြဲကအယောင်ဝါရေလိုပဲအလွန်တောက်ပတင့်နေပါပြီတဲ့။ဒီလိုဆင်းရောင်တွေနဲ့ဒီလိုနာစည်းစိမ်တွေကိုရတာဟာဘယ်လိုကုသိုလ်ကောင်းမှုကြောင့်ပါလဲလို့မေးတော်မူပါတယ်။ဒီတော့အသမီးလေးကဖြေကြလျောက်ထားပါလေ။ဒီတော့မှာရှိဘွားတော်ကလူပြည်လောကမှာကောသလတိုင်းတည်းကပါဂိတခေါ်တဲ့မြို့မှာအမျိုးသမီးတူဖြစ်ခဲ့ပါလေ။အမည်ကတော့ဥပောသထာလို့ခေါ်ပါလေ။ဒီတော့မှာတရားတော်တွေကိုကြားနာပြီးတော့မြတ်စွာဘုရားဤသာသနာတော်မှာယုံကြည်တဲ့ညီညွတ်တဲ့သရတရားနဲ့လည်းပြည့်စုံခဲ့ပါလေ။ဘုရားတရားသံဃာရဏာမြသုံးပါးကိုကိုယ်ွယ်စိကပြီးရဏဂုံတီးတဲ့ဥပဒကမှာလည်းဖြစ်ခဲ့ပါတယ်တဲ့သဒ္ဒါယုံကြည်မှုကြီးညိုမှုတရားတရားနဲ့ပြည့်စုံသောဥပဒိကရဏာသုံးရကိုစိကကိုယ်ွယ်သောဥပဒိကမှာသည်အာသိဖြစ်ခဲ့ပါသည်ရှင်ဘုရားတဲ့ဘုရားတရားသံဃာရဏာမြသုံးပါးကိုစိကကိုယ်ွယ်တာကိုရဏဂုံလို့ခေါ်တယ်အခုဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိလို့ဆိုရတာတွေဟာတရဏဂုံတွေပါပဲအဲဒီသုံးဖို့တဲ့ကဗုဒ္ဓံတရဏံဂစ္ဆာမိ မြတ်စွာဘုရားကိုကိုယ်ကိုရဟူ၍သိကပါれလို့ဆိုတဲ့စကားရဲ့အဓိပ္ပာယ်ကတော့မြတ်စွာဘုရားဘုရားလုံးစုံအကုန်သိတော်မူတယ်။ဘူခြင်းနာခြင်းသိခြင်းစသဖြင့်ဆင်းရဲခသိင်းကင်းကျိန်းတဲ့နိဗ္ဗာန်တရားကိုကိုယ်တိုင်တွေ့ပြီးတော့အဲဒီနိဗ္ဗာန်ချမ်းသာကိုသတ္တဝါအများကြီးခံစားနိုင်အောင်လို့ဘုရားတော်တွေကိုဟောကြားတော်မူခဲ့တယ်။မြတ်စွာဘုရားဟောတဲ့အတိုင်းနိုင်နာပြီးတော့ကျင့်ရင်ပဲလေးပါးမှလွတ်မြောက်သွားမယ်။ဆင်းရဲခသိမ့်မှလည်းလွတ်မြောက်သွားမယ်လို့ဒီလိုယုံကြည်ပြီးတော့မြတ်စွာဘုရားကိုအားကိုးပါれလို့ဆိုလိုပါれ။လူကလာမှမြင်မကောင်းထိုင်မသာမကြမ်းမမှဖြစ်တဲ့အခါသိစရာများအားကိုးရတယ်လို့ပါပဲ။